This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အထံလွှတ်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆေးရနာရှင်ပြီးလို့မှာကင်ဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဇန်နဝါရီလ16ရက်နေ့ Radio NUG ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာRadio NUG စည်ရေးသတင်းကောက်ထုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သတင်းစင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဇန်နဝါရီလ16ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စည်ရေးသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ပထမဆုံးတင်ဆက်ပေးမယ်စည်ရေးသတင်းကတော့ကလေးမြို့နယ်မြောက်ပိုင်းကိုစစ်ကောင်စီလေကြောင်းကနေတိုက်ခိုက်တဲ့အတွက်အရသာ3ဦးသေဆုံးက10ဦးဒဏ်ရာရတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်စကိုင်းတိုင်းကလေးမြို့နယ်မြောက်ပိုင်းကစော်ဘွားရေရှင်ကြီးရွာနီကိုစစ်ကောင်စီကဒီကနေ့ဇန်နဝါရီလ16ရက်မနက်9:00ကမှလေကြောင်းကနေပုံချဲတိုက်ခတ်တဲ့အတွက်အရသာ3ဦးသေဆုံးက10ဦးဒဏ်ရာသွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေနဲ့ဒေသတွင်းသတင်းတွေကဆိုပါတယ်ဒါဟာကရအူးရရှိထားတဲ့သတင်းသာဖြစ်တယ်လို့မြေပြင်သတင်းရင်းမြစ်တူကပြောပါတယ်ကလေးမြို့နယ်မြောက်ပိုင်းခမ်းပတ်မြို့တောင်ဘက်စော်ဘွားရေရှင်ကြီးရွာနီမှာဖြစ်တဲ့လေကြောင်းတိုက်ခတ်မှုမှာဒေသနေပြည်သူ3ဦးသေဆုံးပြီး10ဦးခန့်ဒဏ်ရာရသွားတယ်လို့စကိုင်းတိုင်းပြည်သူကာကွယ်ရေးဖွဲ့ပကဖတောင်ရှိသူတို့ကအသိပေးထားပါတယ်။ဂျမ်ဘက်စစ်ကောင်စီဟာတော်လိုင်းအင်အားစုတွေထိန်းချုပ်ထားတဲ့မြို့နယ်တွေကိုအခုရက်ပိုင်းမှာလေကြောင်းကနေဇက်တိုက်ဆိုသလိုပုံချဲတိုက်ခိုက်နေတာပဲဖြစ်ပါတယ်။စစ်ကောင်စီအနေနဲ့သူတို့ထိန်းချုပ်နိုင်စွမ်းမရှိတော့တဲ့မြို့နယ်တွေကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်နေတာလို့ဒေသအခြေစိုက်ပြည်သူကာကွယ်ရေးဘော်တွေကပြောပါတယ်။မြန်မာညီညွတ်ဆိုရ NUG ကဇိုင်းတိုင်းမှာအစိုးရရုံးနေဖွင့်မယ်လို့ပြောပြီးရပိုင်းမှာပဲစစ်ကောင်စီကတမုခရိုင်အတွင်းကခံဖတ်မြို့ကိုဇန်နဝါရီလ16ရက်ည8နာရီခွဲကမှလေကြောင်းကနေပုံချဲတိုက်ခတ်တဲ့အတွက်အသက်3နှစ်အရွယ်ကလေးငယ်2ဦးအပါအဝင်အရသား2ဦးသေဆုံးပြီးဒဏ်ရာရသူတွေရှိခဲ့တယ်လို့မော်လူးမြို့ကလည်းလေကြောင်းကနေတိုက်ခတ်တဲ့အတွက်အမျိုးသမီး2ဦးပါဝင်ဒေသနေပြည်သူ3ဦးသေဆုံးခဲ့ရပါတယ်စစ်ကောင်စီဘက်ကအခုလိုပုံချဲတိုက်ခတ်မှုတွေထပ်လုပ်လာနိုင်တဲ့အတွက်လေကြောင်းပြန်တမ်းမှုဆိုင်ရာသတိပေးချက်တွေကိုဖြန့်ဝေပေးကြဖို့ပြည်သူလူထုကအချင်းချင်းသတိပေးပြောဆိုနေကြရပါလိမ့်ခင်ဗျာအခုတခါတင်ဆက်ပေးခြင်းနဲ့စည်ရည်တဲ့ငါတော့ညောင်ရွှေမြို့နယ်မှာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်စစ်ရှောင်းပြည်သူ၄ဦးသေဆုံးက10ဦးထပ်မံတဲ့ဒဏ်ရာရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ရန်ပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်စံကားဒေသရေဘူးကျေးရွာအုပ်စုကဖျားရောင်ကျေးရွာမှာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြားရောက်ပောက်ကွဲတာကြောင့်ကလေးငယ်တူအပါဝင်စစ်ရှောင်းရဲသားပြည်သူ၄ဦးသေဆုံးက10ဦးထပ်မံတဲ့ဒဏ်ရာသွားတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။မနေ့ကဇန်နဝါရီလ18ရက်နေ့နေ့လယ်တနင်္ဂနွေကမှဘလူးကျောင်းနောက်ဘက်ကနေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးဟာဖေရောင်ကျေးရွာဘုံကြီးကျောင်းနားကစစ်ပေးရှောင်နေရှိတဲ့နေရာကိုကြားရောက်ပောက်ခွဲခဲ့တာကြောင့်စစ်ရှောင်ပြည်သူတွေသေဆုံးဒဏ်ရာသွားတာလို့သတင်းရင်းမြစ်တွေရဲ့အဆိုကိုကိုးကားပြီးဒေသတွင်းသတင်းတွေကိုဖော်ပြနေတဲ့ KSSM ကဖော်ပြပါတယ်။လက်နက်ကြီးကြားရောက်ပောက်ခွဲခြင်းဟာကျေးရွာနီးတစ်ဝိုက်တိုက်ပွဲဖြစ်တာမျိုးမရှိတဲ့အတွက်စစ်ကောင်စီဘက်ကရန်တန်ပစ်ခတ်လိုက်တာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်။အခုလိုရသပြည်သူတွေရှိတဲ့နေရာကိုလက်နက်ကြီးနဲ့ပစ်ခတ်တာလေရင်နဲ့ပုံချဲတာတွေဟာနိုင်ငံတကာစစ်ရာဇဝတ်မှုကိုကျူးလွန်ခြင်းဖြစ်ပြီးမြေသီးလက်နက်ကိုင်အဖွဲ့မဆိုအရသာပြည်သူများရှိတဲ့နေရာဆေးရုံစာတင်ကျောင်းနဲ့ဘာသာရေးကျောင်းဆောင်တွေကိုစစ်ရေးအရာအကာအကွယ်ယူအသုံးပြုတာတွေလုံးဝမလုပ်ရဘူးလို့စစ်ရေးနဲ့နိုင်ငံရေးလေလာသုံးသပ်နေသူဦးဇော်ဆန်ကမှတ်ချက်ပြုထားပါလေ။ဖေရောင်ကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်ထိခိုက်သေဆုံးသွားတဲ့စစ်ပေးရှောင်ပြည်သူတွေဟာရေဘူးကျေးရွာကရသပြည်သူတွေဖြစ်ပြီး2024ခုနှစ်အေဘီလာအတွင်းကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်လာကြရသူတွေလို့သိရပါပါတယ်ခင်ဗျာအခုဆက်လက်ပြီးမုံရမတလေးလမ်းပိုင်းမှာအကြမ်းဖက်စစ်တပ်ကိုမိုက်ခွဲတိုက်ခိုက်မှုစစ်တပ်ဘက်က၄ဦးထပ်မံတဲ့သေဆုံးတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ် စကိုင်းတိုင်းချောင်းမြို့နယ်မုံရမန္တလေးလမ်းပိုင်းတနေရာကပြည်သူပိုင်ဆောင်းတလုံးမှတက်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းခွဲတက်ခတ်မှုနဲ့လုံခြုံရေးယူနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုပြစ်ခတ်တက်ခတ်မှုတွေမှာစစ်တပ်ဘက်က၄ဦးထပ်မံသေဆုံးပြီးအရာရှိပါဝင်၁၀ဦးထပ်မံဒဏ်ရာသွားတယ်လို့ချောင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်။မုံရမန္တလေးလမ်းပိုင်းတနေရာကပြည်သူပိုင်ဆောင်းတလုံးမှကင်းဘုံဝတ်ဖို့စစ်သား၂ဦးဒီနေ့မနက်9နာရီကျော်အချိန်မှာရောက်ရှိလာခဲ့ပြီး9မိနစ်ခန့်ကြာမှာပြတ်ထွက်သွားတယ်လို့ဆိုပါတယ်။နောက်ထပ်3မိနစ်ခန့်ကြာမှာချောင်းဦးမြို့ရင်းကလေဖော်ကအဖြူနှစ်စီးနဲ့ရောက်လာတဲ့စစ်သားတွေအရင်အဆောင်အုံရှိမှရက်ပြီးစစ်သားအချို့အဆောင်အုံနဲ့ဝင်သွားပြီးအချို့တစ်ဝက်ကတော့အဆောင်အုံရှိရှိနေချိန်မှာပဒေသာမိုင်းပွိုင်၄လုံးဖောက်ခွဲတိုက်ခတ်ခဲ့ရာစစ်သားတွေအထိနာသွားတယ်လို့အသိပေးပါတယ်။မိုင်းခွဲခံရတဲ့အဆောင်အုံရှိမှဒီနေ့မနက်7နာရီခွဲဝန်းကျင်အထိစစ်သားအလောင်း3လုံးရှိနေပြီးအဆောင်အုံတွင်မှလည်းအလောင်းတွေရှိနေသေးတယ်လို့သတင်းရထားတဲ့အကြောင်းချောင်းဦးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကမွန်တဲ12နိုင်မှာပြောပါတယ်။ဒဏ်ရာသူတွေကိုချောင်းဦးစေယုံကိုပို့ဆောင်ခဲ့ရမှာချောင်းဦးစေယုံမှာပြင်းထန်ဒဏ်ရာရတဲ့စစ်သား10ဦးခန့်ရောက်နေပြီးနှစ်ဖွင့်တင်ထားတဲ့ဗိုလ်တူလည်းပါတယ်လို့သိရပါတယ်။မိုင်းခွဲတိုက်ခိုက်ပြီးချိန်မှာအလောင်းတွေနဲ့ဒဏ်ရာရသူတွေကိုတန်တန်ရေးလုံခြုံရေးယူဖို့ထွက်လာတဲ့စစ်သား9ဦးကိုပြည်သူ့ကာကွယ်ရေးရဲဘော်တွေခြုံခိုးတိုက်ခိုက်ရာကထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပြီးစစ်သား2ဦးထပ်မံသေဆုံးသွားတယ်လို့ဆိုပါတယ်။အဲ့ဒီတိုက်ခိုက်မှုကိုချောင်းဦးမြို့နယ်ပကပတိုက်ခိုက်ရေးတပ်CHU PDF တပ်ဖွဲ့၄ကရဲဘော်တွေလုံဆောင်ခဲ့တာဖြစ်ပါတယ်။အဲဒီတိုက်ခတ်မှုနှစ်ခုကြောင့်သေဆုံးတန်ရာရမှုများသွားတဲ့အတွက်ရန်သူအချမ်းဘတ်စစ်တပ်ဘက်ကတစုံတရာတုံ့ပြန်လာနေတဲ့အတွက်ပုံရမတဲလေးလမ်းမကြီးကိုအုံပြနေကြတဲ့ရသပြည်သူတွေသတိထားသွားလာကြဖို့တော်လိုင်းအင်အားစုတွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။ခုတစ်ခါမုံရအခြေဆိုင်နမကတာနာချုပ်ကိုရှော့တိုက်တွန်းနဲ့ထပ်မံပစ်ခဲ့ရမှာအရာရှိပါဝင်15ဦးသေဆုံးတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းတိုင်းမုံရမြို့မှာခြေဆိုင်တဲ့အနောက်မြောက်တိုင်းစစ်တနာချုပ်နမခါကိုရှော့တိုက်တုံးနေတဲ့ထပ်မံပစ်ခတ်တိုက်ခတ်ရမှာအရာရှိပါဝင်15ဦးသေဆုံးသွားတယ်လို့ Chin Twin Rocket Brothers CRB တပ်ဖွဲ့ကထုတ်ပြန်ပါတယ်။ရမခါဆစ်ရှုံပြေနမခါရောက်အရှုံးသမားတိုင်းမှုဝဘလူးမျိုးမင်းထွေအားအဲခန့်ကြိုးစိုးဆိုတဲ့စစ်စင်ရေးဖြင့် CRB နဲ့မာမေးဖွဲ့တွေကဇန်နဝါရီလ14ရက်ည9:48မိနစ်ခန့်မှာတိုက်ခိုက်ခဲ့တာကိုမနေ့ကဇန်နဝါရီလ18ရက်မှာအသိပေးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်စစ်တိုင်းရုံးဝင်းအတွင်းမှာရှိတဲ့တိုင်းယုံကြီးတိုင်းမူဘူချုံမျိုးမင်းထွေးအိမ်ယာဝင်အရာရှိကြီးနေရင်ခုနှစ်လုံးတန်းဝင်ငွေစင်းယုံအနီးစီးပြောက်ဝင်ဇေယသတိခမ်းမှရေကာဖြန့်ဝေထလာရဟင်ကွင်းသက် MI35B ခဲရန်တူလောင်ယုံဂိတ်ကင်းတဲ့105မမဟော်ဝဲဇာပစ်ကွင်း WMA301 တန်ချက်ကရင် Nora B52 155mm ယင်တင်အမြောက်ထားရာမော်တော်ယင်ယုံနဲ့စစ်တီနေရင်6ခန်းတွဲအနီးစတဲ့နေရာတွေမှာကြားရောက်ပေါက်ကွဲခဲ့တယ်လို့ဆိုပါတယ်အဲ့ဒီတိုက်ခတ်မှုမှာအာဆာယာစနစ်ကဘူဂျီတူအပါဝင်စစ်သား6ဦးနဲ့တိုင်းစစ်ဦးစီးချုပ်ရဲ့ကိုရီးယားရှိဘူဂျီကောင်ခန့်စော်တကြကြီးတူအပါဝင်9ဦးစုစုပေါင်း12ဦးပွဲချင်းပြီးတေဆုံးကမီးလောင်ထန်ရာနဲ့ပြင်းထန်ထန်ရာသွားတဲ့စစ်သားတွေကိုတပ်မတော်စေယုံလေးမြင့်ဆောင်300နဲ့မုံရပြည်သူစေယုံကြီးတို့ကိုညာရင်းချင်းပို့ဆောင်ခဲ့ရမှာ4ဦးထပ်မံတေဆုံးသွားတယ်လို့အသိပေးပါတယ်။ဒီကိပြည့်စုံမှုအနေနဲ့အမတ်စနစ်အဆင့်မြင့်ဆက်သွယ်ရေးတပ်ရင်းစစ်တီရိတ်သားဆောင်တဆောင်ပြိုသွားတဲ့ပြင်အမတ်ခွနဲ့စစ်မြေပြင်စစ်တပ်ရင်းကစစ်တီလူမျိုးဆောင်အမတ်6လျှက်စစ်နဲ့စစ်မှုအင်ဂျင်နီယာတပ်ရင်းစစ်တီရိတ်သားဆောင်အမိုးပွင်အမတ်929ထောက်ပံ့တဲ့ပို့ဆောင်ရေးတပ်ရင်းဆန်ပဲကိုလုံးနမခတပ်နယ်မြောက်ဘက်120မမအထိုင်ကာကင်းစခန်းလိုပျက်စီးသွားတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါလေအခုလိုအောင်မြင်စွာတိုက်ခတ်နိုင်ဖို့ကူညီပေးတဲ့လေချောင်းရံနဲ့လက်နက်ကြီးရံကာကွယ်ပေးတဲ့ NAS လေချောင်းရံနဲ့ရင်းမြစ်ထောင်တွေကိုအထူးကျေးဇူးတင်တယ်လို့လည်း CRB အဖွဲ့ကပြောပါတယ်ဒီတိုက်ခတ်မှုကို Chin Twin Rocket ညီနောင် Chin Twin Rocket Brothers CRB ကဦးဆောင်ပြီးမာမေးဖွဲ့တွေဖြစ်တဲ့ Anonymous Heroes, Chumamine Kani, Advance 47, Chin Twin Brothers, ဘုံမုတ်စိတ်ဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ Chin Twin Rocket ညီနောင် CRB အနေနဲ့အနောက်မြောက်ဒေသစစ်တနာချုပ်ကို2024ဇန်နဝါရီလ4ရက်ကနေအခု2025ဇန်နဝါရီလ14ရက်အထိတနစ်တာအတွင်း90ပြစ်ခတ်တိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီစစ်စင်ရေလှုပ်ဆောင်နိုင်ဖို့အချိန်တစ်လကျော်ကြာပြင်ဆင်ခဲ့ရပြီးထုတ်လုပ်ရေးကုန်ကျစရိတ်အနေနဲ့330ကျော်အသုံးပြုခဲ့ရတဲ့အတွက်ပြည်တွင်းပြည်ပထောက်ဖို့အဖွဲ့အစည်းများနဲ့မြို့သူလူထုအနေနဲ့ကူညီထောက်ပံ့ပေးဖို့ Chin Twin Rocket ညီတော် CRB ကတောင်းဆိုထားပါလိမ့်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာရေဒီယို NUG သောရဆင်များခင်ဗျာစီးရီးသတင်းကောက်လုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုလူမှုကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ
်မင်္ဂလာညကျမ2025ခုနှစ်ဇန်နဝါရီလ18ရက်နေ့ရေဒီယို NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျမကတော့ຫນွေဦးမှာ 2025ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာစုကိုချင်းမျိုးသားတို့ရရှိတဲ့တဲ့ရင်ကိုဥစွာတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုကမြန်မာဒုက္ခသည်အများစုအခြေချနေထိုင်ရာအင်ဒီယားနာပြည်နယ်မှာဒီကနေ့ဇန်နဝါရီလ18ရက်ကပြုလုပ်တဲ့မာတင်လူသားကင်းနေ့ဂုဏ်ပြုပွဲမှာ2025ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာစုကိုချင်းတိုင်းသားအီလိုင်ဇာဘာနီရရှိသွားတယ်လို့နိုင်ငံတကာသတင်းတွေကဆိုပါတယ်။တားရောင်ခွဲခြားမှုကိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာမာတင်လူသားကင်းကိုဂုဏ်ပြုတဲ့အနေနဲ့သူ့မွေးနေ့လဖြစ်တဲ့ဇန်နဝါရီလတတိယပတ်တနင်္လာနေ့ကိုမာတင်လူသားကင်းနေ့အဖြစ်သတ်မှတ်ထားတယ်လို့သိရပါဗျ။အီလိုင်ဇာဘာနီဟာမြန်မာအမေရိကန်လူမှုအသံဝိုင်းအင်စတီကျူ BACI ကိုပူးတွဲတည်ထောင်သူဖြစ်ပြီးလက်ရှိမှာအမှုဆောင်ဒါရိုက်တာတာဝန်ယူထားသူဖြစ်ပါတယ်။ဒီဆုရတဲ့အတွက်ဝမ်းမြောက်ဂုဏ်ယူမိပါတယ်လို့အီလိုင်ဇာဘာနီက VOA နဲ့တွေ့ဆုံမေးမြန်းရာမှာပြောသွားပါတယ်။မာတင်လူသားကင်းနိုဘယ်ငြိမ်းချမ်းရေးဆုရချိန်မှာသူပြောသားတဲ့အချက်တွေကြောင့်ရရှိရဖြစ်ပြီး BACI မှာရှိနေသူတွေအားလုံးပူးပေါင်းပါဝင်တာကြောင့်ရရှိခဲ့တာဖြစ်ကြောင်းနဲ့မြန်မာတိုင်းနိုင်ငံလုံးကိုအသိမဲ့ပြုတယ်လို့အီလိုင်ဇာဘာနီကအတည်ပြုထားပါတယ်။အီလိုင်ဇာဘာနီဟာဒီမိုကရေစီရဲ့လူခွင့်ရေးအတွက်ကြိုးပမ်းဆောင်ရွက်နေသူတစ်ဦးဖြစ်ပြီးအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းချေချနေထိုင်သူတွေရဲ့စွန့်စွန့်တမန်ဆောင်ရွက်နေသူတစ်ဦးလို့သိရပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းကတော့ရွှေတောင်ရဲမြို့နယ်မှာဂျက်မတ်စစ်တပ်ကလက်နက်ကြီးတွေရန်တမ်းပစ်ခတ်နေတာကြောင့်ဒေသနေသူတွေတင်းရှောင်နေရတဲ့သတင်းပဲဖြစ်ပါတယ်။ရရီတိုင်းရွှေတောင်ရဲမြို့နယ်မှာဂျက်မတ်စစ်တပ်ကလက်နက်ကြီးတွေရန်တမ်းပစ်ခတ်နေတာကြောင့်ဒေသနေပြည်သူတွေတင်းရှောင်နေရတယ်လို့ဒေသရင်းသတင်းရင်းမြစ်တွေကပြောပါတယ်။ရွှေတောင်ရဲမြို့နယ်ကွယ်တကျောမှာရှိတဲ့ဂျက်မတ်စစ်တပ်ကတပ်ဖွဲ့ဝင်တွေပြန်ဆုတ်လာတာကို AA နဲ့မဟာမိတ်တပ်တွေလို့ယူဆပြီးမော်မီရွာအောက်ဖက်မှာရှိတဲ့ရွှေတောင်ရဲတပ်ရိပ်သားဝက်သေးတပင်မော်နဲ့သဘောကံပတ်မှာတက်ဆွဲထားတဲ့ဂျက်မတ်စစ်သားတွေကမော်မီရွာအထက်ဘက်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပစ်ခတ်တာတွေညအချိန်မတော်ပြုလုပ်နေတဲ့အတွက်ဒေသနေပြည်သူတွေဟာသဘောကံအောင်ကြောင့်ရွှေတောင်ရင်ရက်ွက်တွေပဲခိတခဏပြောင်းရွှေ့နေထိုင်ကြရတယ်လို့ပသိမ်သတင်းထူတပ်ဖွဲ့ကအသိပေးပါတယ်။ဂွားမြို့နယ်ဆက်မှာရှိတဲ့ဂျက်မတ်စစ်သားတွေအမိမရပဲတက်ဆုတ်တာထွက်ပြေးတာတပ်ဖွဲ့ချင်းချင်းထိတွေ့မှုဖြစ်တာတွေအခုရပိုင်းမကြာခဏဖြစ်နေတာကြောင့်စစ်တပ်ဟာ PUPA ဖြစ်နေပြီလို့ဆိုပါတယ်။ဒါအပြင်လေကြောင်းပစ်ကူတောင်းတဲ့အတွက်ဗုံးမီရွာထက်ကချောင်းများကိုဘုံကျဲတာကြောင့်ပြည်သူပိုင်အိမ်တွေနဲ့စစ်တပ်တွဲဆွဲနေတဲ့နေရာတွေပျက်စီးခဲ့ပြီးဒဏ်ရာရစစ်သားတွေကိုအနောက်တောင်တိုင်းစစ်ဌာနချုပ်မှရှိတဲ့မလေးစစ်မြေပြင်စစ်တပ်ရင်းကိုဟုံကြီးကရက်ဖက်သုံးလူနာတင်ကဝါကားတွေနဲ့ပို့ဆောင်နေတယ်လို့အသိပေးပါတယ်။အခြားစီရေးသတင်းရင်းမြစ်တူကတော့တိုက်ပွဲတွေရဲ့အနေငယ်ငြိမ်သက်ခဲ့ပေမဲ့ဇန်နဝါရီ16ရက်ညနေပိုင်းကစပြီးဗုံးမီကျေးရွာနီးမှာတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့ပြီးစစ်တပ်ကလေကြောင်းကနေခုခံတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဲ့လိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာကြောင့်ဒေသနေပြည်သူတွေရွှေတောင်ရံမြို့ပေါ်ကိုထွက်ပြေးတိမ်းရှောင်နေကြတာလို့ပြောပါတယ်။ဒီကနေ့ဇန်နဝါရီ18ရက်မနက်ပိုင်းအချိန်ကတော့အသိမကြီးစဉ်သားပေါင်းလမ်းမိုင်းဟာပုံမှန်နေထားတိုင်းရသားပြည်တွေသွားလာနေကြပေမဲ့ဂျာကောင်တပြူတဲပြူဘက်မှာစစ်တပ်ကနေထွက်ပြေးတဲ့သူများနေတဲ့အတွက်ဝါတင်ကားတွေကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေအဓိကထားစစ်ဆေးနေတယ်လို့သိရပါတယ်။ဇန်နဝါရီလဆန်းမိုင်းကကွားနယ်ရွှေတောင်ရံနယ်စပ်နီးမှာရှိတဲ့ကလားကြောင်ကြောက်ချွန်ပေါတူးကင်းနဲ့မကြီးစဉ်ကျေးရွာနီးမှာတိုက်ပွဲတွေဖြစ်ခဲ့ပြီးမကြီးစဉ်ကျေးရွာတိုက်ပွဲမှာစစ်ကောင်စီကလေကြောင်းရောရေတပ်ကပါပစ်ခတ်တိုက်ခိုက်ခဲ့တာတွေကြောင့်ရသားပြည်သူသေဆုံးမှုတွေရှိခဲ့တယ်လို့သိရပါတယ်။ရရတိုင်းနဲ့ထိစပ်နေတဲ့ကွားမြို့နယ်ကိုရခိုင်တပ်တော် AA ကသိမ်းယူပြီးနောက်ပိုင်းစစ်ကောင်စီဟာရွှေတောင်ရံ၊တာပေါင်း၊ရေကြီး၊ငတိုင်းချောင်း၊ကျုံပြော့၊ပသိမ်၊ဟင်္ဒရာစတဲ့မြို့နယ်တွေမှာစစ်အင်အားတိုးချဲ့ပြီးခန့်စစ်ပြင်ထားတယ်လို့စစ်ရေးသတင်းတွေကသိရပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့တရုတ်ကြားဖြင့်တားဆီးနေနေရေးမဲဆောက်ဒေသတာဝန်ရှိသူတွေနဲ့ထိုင်းတူရဲစုတို့တွေ့ဆုံဆွေးနွေးတဲ့သတင်းဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီဒေသကတရုတ်ကြားဖြင့်ဂိုင်းတွေကိုတားဆီးနေနေမှုမဲဆောင်မြို့မှာရှိတဲ့လူဝင်မှုကြီးကြရေးဌာနအစည်းအဝေးခန့်မှမှာမနေ့ကဇန်နဝါရီလ18ရက်နေ့မွန်လွယ်ပိုင်းကတွေ့ဆုံဆွေးနွေးခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်ကိုကိုးကားပြီးဒေတာရင်းသတင်းတွေကဖော်ပြပါတယ်။ဆွေးနွေးမှန်းသို့ထိုင်းတူရဲချုပ်တက်ချိုင်းပီတနစ်လက်ဘွန်နဲ့ထိုင်းနိုင်ငံတက်ခိုင်မဲဆောင်ဒေတာတာဝန်ရှိသူတွေတက်ရောက်ခဲ့ကြပြီးနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေလူကုန်ကူးမှုတွေနဲ့ကြားဖြန့်အွန်လိုင်းငွေလိမ်ကိန်းတွေကိုတားဆီးနေနေမဲ့ကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်တခြားနဲ့ထိုင်းနိုင်ငံမဲဆောက်ဒေသကိုလာရောက်လည်ပတ်တဲ့နိုင်ငံခြားသားခီးသွားတွေကိုတာဝန်ရှိသူတွေအနေနဲ့ချက်မှတ်စစ်ဆေးဖို့စစ်ဆေးမှုတွေလုပ်တဲ့အခါမတင်ငါဝေးရတွေ့ရင်သက်ဆိုင်ရာတန်ယုံကိုသတင်းပို့ဖို့ပါဝင်၎င်းတို့လုံခြုံရေးကိုလည်းအထူးတာဝန်ယူပေးဖို့ထိုင်းတူရဲချုပ်ကပြောကြားခဲ့တယ်လို့သိရပါတယ်။ထိုင်းနိုင်ငံကတဆင့်မြန်မာနိုင်ငံများရိဘတ်မှာလူကုန်ကူးခံရတဲ့တရုတ်နိုင်ငံသားတယောက်ဆောင်တူကိုထိုင်းအာဏာပိုင်တွေဇန်နဝါရီလ9ရက်နေ့လယ်ပိုင်းကကယ်တင်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးနိုင်ငံတကာသတင်းမီဒီယာတွေမှာအကြေွေဖော်ပြခဲ့ကြပြီးနောက်ပိုင်းနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေလူကုန်ကူးမှုတွေနဲ့ကြားဖြန့်အွန်လိုင်းငွေလိမ်ကိန်းတွေကိုတားဆီးနေနေမှုထိုင်းအာဏာပိုင်တွေကကြိုးစားလာတာပဲဖြစ်ပါတယ်။ဒါကြောင့်ထိုင်းအစိုးရကထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီဒေသမှာလုံခြုံရေးတင်းကျပ်ထားပြီးထိုင်းနိုင်ငံသားတွေပါဝင်နိုင်ငံခြားသားတွေအနေနဲ့န မြန်မာနိုင်ငံမြောက်ရီဘက်ကကြားဖြန့်လုပ်ငန်းတွေမှာတောင်းရောက်လုတ်ကိုင်းနာမျိုးမလုတ်ကြဘူးမဲဆောက်မျိုးမှာထိုင်းတရုတ်အင်္ဂလိပ်သုံးပါးသာနဲ့ဒီပေးဆိုင်ဘုတ်တွေ site ထူထားတယ်လို့သိရပါတယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မနက်ဖြန်ဇန်နဝါရီလ19ရက်နေ့အတွက်မူလဝတ္ထခံမှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့မှာအရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းမော်နဲ့တောင်ပိုင်းဒေသတွေမှာလည်းအရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းအလယ်ပိုင်းနဲ့အရှိပိုင်းတို့မှာညအပူချိန်တွေဆက်လက်လျော့ကျလာနိုင်ပြီးအနည်းငယ်အေးပူလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကယင်းပြည်နယ်နဲ့ကယင်းပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်အနောက်တောင်ပိုင်းနဲ့ကပလီပင်လယ်ပင်တို့မှာတိမ်ထူထပ်နိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်အထင်အင့်ဖြစ်ထွန်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာလေပြည်လိုင်းတစ်ခုဆက်လက်တည်ရှိနိုင်ပါတယ်။မိုးအခြေအနေကတော့တပြည်လုံးမှာအများအားဖြင့်တာယာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းဘက်မှာလေဟာအရှိတောင်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ရှိနိုင်ပါတယ်။မုတ်တမကွေနဲ့တနင်္သာရီကမ်းရိုးတန်းဘက်မှာလေဟာအရှိဘက်ကနေတနအီကို10မိုင်ကနေ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အင့်ရှိနိုင်ပါတယ်ရှင်။
ရီဗန်ယူဂျီတော်ရရှိများများအခုတခါတော်လိုင်းကြီးများအစီအစဉ်မှာဘောင်တင်သစ်ရေးဖွဲ့ထားပြီးလွတ်လပ်နေဦးခန်းစားရွှတ်ဖတ်ထားတဲ့အိမ်အပြန်လန်းဆိုတဲ့တော်လိုင်းကြီးများကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ
်အိမ်အပြန်လန်းမင်းအိမ်ပြန်ခြင်းတာငါကိုချင်းစာပါတယ်အေယာမတောင်တန်းကြီးတွေတောင်ဝင်ရိုးစွန်းကသူ့အိမ်ရာစီတနှစ်တခါပြန်ကြတယ်ငါကြားဘူးတယ်သူအိမ်ပြန်ရင်ငလျင်တော်လဲတံငါတို့ကြားရမယ်အိမ်ပြန်မို့သူဘလောက်မွတ်သိမ့်နေမလဲကိုချင်းစာရတယ်ကိုအပြစ်မတင်ပါနဲ့အိမ်ပြန်ခြင်းစိတ်ဟာတဘာဝပဲငါကိုချင်းစာပါတယ်အိမ်မှာအမေတော့မရှိတော့ဘူးတဲ့အိမ်ကောရှိသေးရလားဒါလည်းမသေးကြဘူးတဲ့သို့တော်မင်းအိမ်ပြန်ချင်တယ်တဘာဝကြပါတယ်ရွာစုံကအမေအုပ်ကူကလေးကိုတော့ပြန်ကြတော့မှဖြစ်မယ်ဒီအတွက်မင်းအိမ်ပြန်ခြင်းနဲ့ငါနားလေပါတယ်တကယ်ကကဘာဦးအစမှာလမ်းဆိုတာမရှိခဲ့ပါဘူးကွာအိမ်အပြန်လမ်းဆိုတာလဲသူ့အလိုလိုမိုးပေါ်ကကြလာမှာမဟုတ်ငါတို့အိမ်အပြန်လမ်းငါတို့ကိုယ်တိုင်ဖောက်ရမယ်မင်းလည်းသိငါလည်းသိတယ်ငါတို့ခยีငါတို့တိပီးသားဒီခยีအတွက်ဒီလမ်းကိုဖောက်ရမယ်ငါတို့အသိညာနဲ့ငါတို့ကြွက်သားတွေအထက်ထခင်းလို့ဒီလမ်းကိုဖောက်ရမယ်အခုဆိုလမ်းဦးချောင်းကိုမြင်ရပြီငါတို့ဆက်ဖောက်ကြတာပေါ့ငါတို့အသိညာနဲ့ငါတို့ကြွက်သားတွေအထထခင်းလို့ဒီလမ်းအတိုင်းမင်းအိမ်ပြန်ရမှာပဲမင်းအိမ်အပြန်ခยีဟာဒီလမ်းပေါ်မှာရှိနေတယ်ဒီလမ်းအတိုင်းအခုမင်းအိမ်ပြန်နေပါတယ်မင်းချီလမ်းတိုင်းရဲ့တော်လဲတံတကဘာလုံးကြားနေတယ်မင်းအမေမင်းကိုစောင့်နေပါတယ်မောင်တင်သစ
်ရေဒီယို NUG မှဆက်လက်တင်နေပါတယ်ဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တယောဇာကန္တာအစီအစဉ်မှာတက်ပြတ်သွားပြီးဖိုးတက်ပူရီအပိုင်း52ကိုအောင်နေမျိုးကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
Tapia, 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 Tapia တော်ပြီးပို့တယ်ပို့ရဲ့
ဘာလို့တော်လန်ရေးဘဲထိရောက်နေပြီလဲဘဲခီးပေါက်နေပြီလဲဘလို့လဲဘဲလဲဘာလဲဘလာဘလာတွေလုံးမနေကြနဲ့တော့အာရယာနဲ့ဉာဏ်ဆုံးပြန်ဖြေရင်ရှာလေးအောင်ကိုရှာကိုပြန်ကိုက်မိနေအောင်ဟုတ်ငြင်းငြင်းပြန်ဖြေလို့ရတဲ့အနေအထားတစ်ခုရောက်နေပြီဆိုတာတော့တေချာပေါ့ပြောချင်တယ်။2024တနှစ်လုံးကတော့ရန်သူစစ်ဝမ်းပိုက်ကိုဖောက်နိုင်တယ်လို့မျိုးစစ်ထန်တာချုပ်ကြီးနှစ်ခုကိုတော့ပိန်ပိုက်နိုင်ခဲ့ပြီ။ဒါကလည်းအမှန်တရားပဲ။ဘယ်သူမှငြင်းလို့မရတဲ့ပဂရီအရှိတရားဖြစ်နေပြီ။ရန်သူဘက်ကဗောမာတွေကတော့မှလက်ခံကုန်ဖွင့်ဟညင်းညူကုန်တော့မူကြတာကကြီးကြပြီတော့ဒေါ်လာရေးချန်နယ်တွေကမနေ့မိုးလင်းတာနဲ့မော်နီဘာညာဆိုပြီးတော့အေးစေးတင်နေချိန်မှာလက်ရီချန်နယ်တွေကတော့မနေ့မိုးလင်းတာနဲ့တက်မတော်ကြီးဖိုက်တင်မှာရန်သူတွေဘက်ကအင်အားဘလောက်တက်လာပါပြီဘယ်ဟုဝင်ဆောင်တော့မှာပါအထူးသတိရှိကြပါဆိုပြီးတက်မတော်သားများဘေးကင်းမှာစသည်ဖြင့်မသိရင်ဒီကောင်တွေကပဲမတို့ကပဲလူကုန်ကူပြီးဗာရန်ပို့နေလို့မဟုတ်ဝိုင်းအော်နေတယ်အသေးသာစိတ်ပူနေကြတဲ့ပုံစံဖြစ်နေကြပေါ့ဖြစ်နေကြပေါ့အောချလောက်ဆရာဘူးဖြစ်နေပြီ2021လောက်တဲကလေးကွာကိုကင်လာတဲ့ငါတို့ပြောဖို့လေထားပါဦး MACD တွေပဲကင်လာတဲ့ဘယ်နှဆက်ရှိမှမသိတော့ဘူးမနေ့တနေ့ကမှပေါ်လာတဲ့ငါတို့ PDF တွေကိုကြောက်ပြနေတာတင်းလို့မရှက်ကြောက်လာမသိဘူးပြင်ပြောသေးတယ်တရားတော်စစ်နိုင်ရမယ်တဲ့တစ်ဖက်ကပြန်စဉ်းစားမယ်ဆိုရင်လည်းမှန်လဲမှန်တာပဲဟုတ်လဲဟုတ်နေတာအေးအာသူတို့ပြောသလိုမျိုးပဲတရားတော်စစ်နိုင်တာပဲလေအဲအကြောင်းလေတင်းတို့တမျိုးပြီးတမျိုးကြာဆုံးကောခုဆိုစစ်တိုင်းဌာနချုပ်ကြီးနှစ်ခုရှိနှစ်ခုစလုံးတော့ထက်ကြနောက်ထပ်လည်းထက်ကြအောင်ပါအဲ့ဒါလေတရားတော်စစ်ကြီးနိုင်နေတာမဟုတ်ဘူးလားအခုဆိုရင်ရှင်ကြီးလိုတော့ရနိုင်တင်းတို့ဘက်ကစရက်ခိုင်းကိုစစ်တွေကနေဇူးနဲ့တော့မှအုပ်ချုပ်နေရတယ်ဘလိုဘက်မှာကဦးလုံကိုလည်းကြီးပြောပုံရဆုံးစကိုင်းမှာ NUG ထိုင်ယုံနေတော့မှာဖွင့်တော့မကြခင်ဖွင့်တော့မယ်အခုကစပြီးတော့လေ run နေကြပြီရောက်တဲ့သူတွေလည်းရောက်နေကြတယ်တင်းတို့ပေါ်မာတွေမရှက်ကြဘူးလားမသိဘူးရှက်တဲ့ရင်လည်းလဲသေးလို့ရနေထက်ရှက်သေးဖို့ပြောရရင်လည်းမကြခင်မှာပဲ man pdf တွေကမန်လီနန်းတော်ကကျုံရည်နဲ့မျက်နှာသက်နန်းတွင်တကားကိုရိုက်ချူပြီတော်ဝင်ကြတော့မယ်လေဗျချပြလိုက်မြင်ရလိုက်တဲ့ပါတယ်စီရေးပြအင်အားတွေကနဲတာမို့ကြောင်တော်မှာဘောမာတွေကဝါတက်ကိုဗတ်တစိတ်ပြောင်းထားကြတာဘာဘာနဲ့ညာဘာနဲ့ဆိုပြီးတော့ခင်ပိတ်ညင်းអော်နေကြတာလေအခုအနေထားကအောက်လက်ကနေပြန်ခုတ်ရမယ်အနေထားမဟုတ်တော့အပေါ်စီးကနေတဲခုတ်ရတော့မယ်အနေထားကိုဖြစ်နေပြီကိုဘက်ကပြီးခဲ့တဲ့ရက်ကလည်းအ мян လန်းမိုင်းတိုင်း26နှစ်မှာဖန်ခံရမိတဲ့ဦးစီးဌာနလက်ထောက်ညွန်ကြားရေးမှုမောင်ရွှေဘာနဲ့သူမိမဖန်ခံရပုံကလည်းဘလို့လဲဆိုတာပြောပြအောင်မောင်ရွှေဖန်ခံရပုံက PDF တွေကကားတွေကိုစစ်နေတော့ရွှေဘရဲ့မိမခင်နဲ့ရွှေက PDF တွေကိုစစ်သားတွေလိုထင်ပြီးဟဲ့ငါတို့ကဘုံမှုချုပ်တင်လက်ဥရဲ့အမျိုးတွေငါတို့ကားကိုမစစ်ပဲလှုပ်ပေးစမ်းပါငါတို့ကတာဝန်ရခီးသွားနေတာအချိန်မီတည်င်းမပို့နိုင်ရင်နေတို့တာဝန်ယူဖို့ပြင်ထားဆိုပြီးတွားဖြဲတာ PDF ကိုဖြဲတာနဲ့လည်းအားမရတော့နေတို့ကအမှတ်စင်ဘလောက်လဲဆိုပြီးမေးလိုက်သေးတယ်ဗျPDF တွေကိုပါတာဆလို့မြန်ထင်သွားလားမသိဘူးထုံးစံအတိုင်းသွားဖြဲတာဟိုကသူတို့ကိုဘာကောင်လဲဆိုတာသိပြီးလင်ရောမရရောဖမ်းမှလीရောသူကြီးသားလို့ဆိုတော့ဒါလည်းမကောင်းနေရင်မှအစ်စ်အုတ်ခံလိုက်ရသေးတယ်ကဘာသာစစ်သားနဲ့ဘူကြီးရဲ့မိမဖမ်းခံရပုံကလည်းဒီလိုရှိသေးတယ်သူတို့ကတော့ PDF တွေကိုသူတို့ကားကိုတားပြီးစစ်တဲ့အချိန်မှာသူတို့ကတမန်ရက်သားစပါဆိုပြီးတော့ပြောလို့လွတ်သွားပြီလားအဲ့လိုလွတ်သွားပြီးမှကားပေါ်ပြန်တက်ခံဒီအချိန်မှာပဲစစ်ဘုံမိမကဖုံးလာတယ်ရင်းတုံးကစစ်တချင်းတိုင်းကြီးနဲ့အဲ့ဒီမှာပဲရန်ကုန်မန္တလေးအမြန်လန်းနဲ့ဖမ်းမိပါလေရန်ကုန်မန္တလေးအမြန်လန်းနဲ့လမ်းခီးတွေမှာနန်းစီဒီအန်တွေအရာရှိများဇက်တိုက်ဖမ်းဆီးခံနေရတယ်အရာရှိဝန်ထမ်းများခီးသွားမြေဆိုပါကဝန်ထမ်းဖြစ်ကြောင်းတက်သေးအထောက်ထားနဲ့လက်ကင်ဖုံးအတွင်းမှာဌာနဆိုင်ရာလုပ်ငန်းနဲ့တပ်ပုံများလုံခြုံရေးအရာပယ်ဖျက်ထားရန်ဆိုပြီးပြည်ထရေးဝန်ကြီးဌာနကရေးပေါ်တည်ပြီးတိုက်တွန်းညွှန်ကြားလာပါတဲ့ရဲ့တမိုင်းကကြောင်းပြန်ပြန်လဲသွားပြီဆိုတော့အားလုံးသိလို့ပြောတာပါเนาะကိုကဝက်ကသူတို့ဘက်ကပြန်လဲနေပြီဒီရေးဝန်ကြီးဌာနအပောင်ဝင်ဌာနဆိုင်ရာအရာရှိများဝန်ထမ်းများအနေနဲ့ရန်ကုန်မန္တလေးအမြန်လန်းအပောင်ဝင်လမ်းခီးများတွေခီးသွားပြီဆိုပါကသက်ဆိုင်ရာဝန်ကြီးဌာနရဲ့ခွင့်ပြုချက်ရယူရန်လို့ လမ်းကြောင်းခြေနေကိုတက်ဆိုင်ရနေမြေများမှာစစ်တပ်ရဲတွေနဲ့ထွေအုပ်တန်းမိမြစုံစမ်းရန်တို့ဝန်ထမ်းဖြစ်ကြောင်တက်တဲ့အခက်ပြားများယူဆောင်မသွားရန်တို့မိမိရဲ့လက်ကင်ဖုံးအတွင်ဝန်ထမ်းအဖြစ်လှုပ်ဆောင်နေသည့်ဌာနဆိုင်ရာလုပ်ငန်းများတပ်မတော်များအားလုံးပယ်ဖျက်ထားရန်တို့စသည်စသည်အရေးပေါ်တွေတိုက်တွန်းညွှန်ကြားချက်တွေဌာနအတွင်းမှာထုတ်တာမှပလူမှုပြန်နေဘလောက်ထိအောင်သူတို့တွေမလုံခြုံမှုဖြစ်နေလဲဆိုတာကိုပြောချင်တာရင်တော့ကိုယ်တွေခံစားရတဲ့ဘဝအနေထားသူတို့ဘက်ကိုပြန်ရောက်သွားအခုကစစ်ခွေးတွေတေးတာနဲ့ပြေးနေရတာနဲ့မကတော့ဘူးဒင်းတို့ဘောမတွေပါဘောမတွေပါပြေးရတာလေးရကုန်နေရတယ်ဆလင်းဖြစ်စဉ်ကိုလည်းကြည့်အကုန်လုံးခြိတက်လာပြီးဆိုတာရှိသေးပီဒီအက်တွေခြိတက်လာပြီးဆိုတာရှိသေးနော်အကုန်လုံးအကုန်လုံးဘောမာတာနန်းနေပါမကြံမြို့တွေကနေမနေရဲလို့ထွက်ပြေးကုန်ကြရတယ်။အဲ့ဒီသတင်းတွေလည်းမီဒီယာတွေမှာမဟုတ်ကြပလူကောင်တွေလိုပဲပလူပြန်တက်နေတာမှာဒီလူရဲ့အဖြစ်ကပြန်တွေးကြည့်ရင်ကြီးလဲကြီးချင်ရတယ်ကြီးလဲကြီးစရာကောင်းတဲ့အဖြစ်တွေပဲနောက်ထပ်ကလည်းဒီကောင်တွေရဲ့ထမိန်ကြောက်တဲ့ယောဂါကမေစုတွေမကောက်အခုထိပါဟိုမိမထမိန်ကြောက်ဒီမိမထမိန်ကြောက်နေကြောက်နေကြဘာသာဒီကောင်းလေးနေရာမှာဆိုလို့ရှိရင်ရှက်တက်တာနဲ့ online ပေါ်မှာမျက်နှာတော့ပြရင်းမထင်တော့မိမတောက်ရဲ့စကလုံးတွေအောက်မှာဖို့ဖို့ညံ့ညံ့ကြည်ညံ့နေတဲ့မုတ်ဆိုးမအိမ်အောက်ကခွေးဝဲစားတွေလိုပဲဖြစ်နေတယ်သူတို့ကလည်းမျက်လုံးစုံမိတ်ဖင်ပိတ်ပြီးဘောမပေးနေတယ်သူတို့ရဲ့ဘောပိုင်ရှင်ဂျပန်ကူဂျပုပေါ့ဘူတက်ပုကိုသူများကြူကြူကားတော့မှချစ်ခဲ့တာမဟုတ်ဘူးထင်ပါတယ်ချစ်ပြီးယူခဲ့တာလည်းမဟုတ်ဘူးဆိုတာသိကြနေတယ်ဘာလို့လဲဆိုတော့သူကရခိုင်ဖြစ်နေတော့ဒီကောင်ကိုအသုံးချပြီးသူ့ပြည်နယ်လွတ်လပ်ခြင်းလို့ယူလိုက်တာဖြစ်တယ်။ဒီကောင်ကလာစင်ပေါ်မှာတက်ပြီးမြောက်ပြန်လေသွေးပါးရင်းလုံနေတာ။တကယ်ကဘူတက်မှုကျင်ဆိုးကစမှုစာတပြားနဲ့လှည့်စားခံလိုက်ရတဲ့ကောင်။ဒါအိုပဲဘောမအပေါင်းကအုပ်ခုအပေါင်းဂူတောင်းတဲ့အနေမှာသူတို့ဘဝတွေအခြေအနေကိုမသိပဲဘောဆွမပြီးတော့လှော်ပေးနေကြ။ပြောရအောင်မယ်မုတ်ဆိုးမသွားရမိုးလိုက်ရွာဆိုသလိုပဲစကပုံအရာဆိုလို့ရှင်ခုတော့လက်ဖက်ချောက်စိုးဝင်ရောလက်ဖက်ချောက်စိုးဝင်သွားနေရမှာ short tight down လိုက်လို့ရွာဖြစ်နေအာကုတို့ကအရေးပါမှာဝင်ကြွေးတော်များစုပြုံလိုက်ခံစားနေရတယ်လို့ဖြစ်ကဲဒါရင်သာထောင်းဒင်းတို့မသားကောင်းနေဘက်ကအကွက်တွေကိုလည်းကိုရီဘက်ကကြိုမြင်မှုကြိုတိဖို့တော့လိုမီစီလူရင်ကစားတယ်လို့မျိုးပဲရန်သူပြိုင်ဘက်ရွှေ့လာမဲ့ကြိုကွက်တွေကိုလည်းကြိုမြင်မှုလိုသည်ဗျာဒင်းတို့ကတော့သူတို့ကိုသူတို့ရွေးကောက်ပွဲကနေသူတို့အတွက်နိုင်ငံရေးရလက်ကောင်ထွက်ဖို့ထွက်ပေါက်တစ်ခုအနေနဲ့သူတို့ဇွတ်လုံနေတယ်လို့ကုလူတွေကိုမမြင်စေချင်ဘူးဒင်းတို့ကတစ်ဖက်အသင်းကိုလူကျုံမောဖြစ်အောင်များပင်ဘောဖြစ်အောင်လုပ်ပေးနေသလားလို့ထင်ရတယ်ဘာလို့လဲဆိုတော့ရွေးကောက်ပွဲကိုကုလူတွေကဖျက်လို့ဖျက်စီးသွားလုံမိလိုက်လို့ရှိရင်အော်တိုမက်တစ်ကိုပဲဒင်းတို့ရဲ့အချမ်းဖက်ဆိုတဲ့စကလုံးကြီးအောင်မှာကိုတွေပိတ်မိသွားနိုင်တယ်အဲကြောင့်မို့ဒါဟာထောင်ချောက်တစ်ခုနေနဲ့ပဲဖြစ်ဖို့ဖြစ်နိုင်ကြီးလည်းရှိသူတို့ထောင်ချောက်ထဲမှာမဝင်မိစေဖို့မကျွန်မိစေဖို့အပြောတတိအရေးတတိအလုံးတတိနဲ့တတိကိုကတ်ကြစေဖို့လိုပြီ။ကဲအခု2025ကလည်းဤသူအားနဲ့အခုလိုမျိုးဆက်ချီတက်နိုင်ရင်အတွင်းလိုက်စားခံနေရတဲ့စစ်တပ်အုပ်ရိုင်းကြီးကတော့မကြမီပြိုကျသွားနိုင်တယ်ရေတော်ဘုရားအောင်နေပြီ
ဒီကနေ့ကတော့ဒီညနေပဲ Radio and Music ရဲ့အစီအစဉ်လေးကိုခေတ္တရန်လာလိုက်ပါလို့ရှိတယ်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီအချိန်မှာပြန်လည်ဆွေးနွေးကြပါမယ်။ Radio NUGB မနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16.9MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25.1MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြမမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ